ငွေကြေးခဝါချမှုနဲ့အကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေအတွက်တိုက်ဖျက်ရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာအာဏာချက်တွေရှိနေတာကြောင့်အန္တရာယ်ရှိတဲ့နိုင်ငံစည်းင်းထဲမှာမြန်မာနိုင်ငံကြန့်ရှိနေစေဖြစ်တဲ့ဆိုပြီးငွေကြေးဆိုင်ရာစောင့်ကြည့်အရေးယူမှုအဖွဲ့ FATF ကဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းဒီလုပ်ငန်းတွေတိုက်ဖျက်နိုင်ရေးအတွက်ဥပဒေအတည်ပြုနိုင်ရေးကိစ္စကိုမကြခင်လတွေအတွင်းဆောင်ရွက်နိုင်တော့မှာဖြစ်တယ်လို့လွှတ်တော်ဥပဒေမူကြမ်းကော်မတီကတော့ပြောပါတယ်။ရန်ကုန်ရုံးခွဲကကိုသားညုံကသတင်းပေးပို့ထားပါတယ်ရှင်
။ The Financial Action Task Force ငွေကြေးဆိုင်ရာစောင့်ကြည့်အရေးမှုအဖွဲ့ရဲ့ဒီအခုဖေဖော်ဝါရီလအတွင်းလုပ်ခဲ့တဲ့စုံညီအစည်းအဝေးကနေပြီးတော့ထွက်ပေါ်လာတဲ့ငွေကြေးဆိုင်ရာအန္တရာယ်ရှိတဲ့နိုင်ငံစည်းနှဲမှာမြန်မာနိုင်ငံပါဝင်ခဲ့တာဖြစ်ပါတယ်။စည်းနှဲမှာအစိုးရနိုင်ငံတွေကတော့အီရန်နဲ့မြောက်ကိုရီးယားနိုင်ငံဖြစ်ပြီးတော့အန္တရာယ်ရှိတဲ့စောင့်ကြည့်ရမယ့်စည်းနှဲမှာဒီမြန်မာအပါအဝင်၉နိုင်ငံရှိပါတယ်။ဒေသအတွင်းမှာဆိုရင်တော့အင်ဒိုနီးရှားနိုင်ငံလည်းပါပါတယ်။ဒါလိုမျိုးစောင့်ကြည့်စည်းနှဲထုတ်ပြန်ခံရတာကြောင့်မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှီးမြှုပ်နှံလူသူတွေအတွက်တော့အနည်းငယ်တွန့်ဆုတ်သွားစရာတော့ရှိပါတယ်။မြန်မာလွှတ်တော်ထဲမှာတော့ဒီငွေကြေးခွာချမှုနဲ့အကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေတိုက်ဖျက်ရေးအတွက်ဥပဒေကြမ်းပြင်ဆင်နေတာရှိပြီးတော့အခုလအတွင်းမှာအတည်ပြုနိုင်ဖို့ရထားပေမဲ့နိုင်ငံတကာစံနှုန်းနဲ့လက်လျောညီထွေမှုရှိအောင်လို့ပြင်ဆင်နေရတာကြောင့်ကြန့်ကြာနေရတယ်လို့ဒီပြည်သူ့လွှတ်တော်ဥပဒေမူကြမ်းပြင်ဆင်ရေးကော်မတီအဖွဲ့ဝင်တူဖြစ်တဲ့ဥပရှိန်က view ကိုပြောပါတယ
်ပိုဂမင်းနေစီကတော့ဒီတဲ့ရေးဝန်ကြီးဌာနဒီတဲ့ရေးဝန်ကြီးဌာနကလည်းဒီဥပဒေကိုပြုစုနေတာကြားပါပြီအဲ့ဒီလိုပြုစုတဲ့အခါ UNODC ရဲ့အကူအညီတွေလည်းအရင်ကယူပြီးတော့ပြုစုတာပဲဒါမဲ့ကျွန်တော်တို့ကပြုစုထားတဲ့ဥပဒေမှာ UNODC ကလိုချင်တဲ့အချက်တစ်ချက်နှစ်ချက်ဒီကျန်နေတယ်ဆိုပြီးတော့မနေ့က UNODC ကကိုယ်စားလှယ်တယောက်ဒီလိုလိုတော့ဥပဒေကြမ်းကော်မတီရဲ့တခြားပိုဂရမ်မင်းနစ်ရီနဲ့ပါတယ်တခြားပညာရှင်တွေပါတယ်ပေါ့လေကျွန်တော်တို့ ਨੇ ဆွေးနွေးညှိနှိုင်းကြတယ်
ပြည်ထောင်စုဝန်ကြီးဌာနက focal point ဆိုတော့ပြည်ထောင်စုဝန်ကြီးဌာနနဲ့ကိုညှိနှိုင်းဆောင်ရွက်မှုတွေကအခြေအနေဘယ်လိုရှိလဲခင်ဗျနှစ်ဖက်လွတ်တော်နဲ့အစိုးရနဲ့ကြားထဲမှာမူကြမ်းကတူသွားပြီလား
လွတ်တော်နဲ့အစိုးရကြားထဲမှာဟိုကြီးမားတဲ့အငင်းကုန်ဖြစ်မှုတော့ဒီဥပဒေနဲ့ပတ်သက်လို့ရှိပါဘူးဟို focal ministry ကတင်လာတဲ့အားဒီကိုကျွန်တော်တို့ပြည်သူတွေကြားမှာတကယ်ဖြစ်ဖြစ်နေတဲ့အခြေအနေတွေအနေအထားတွေနဲ့ပတ်သက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေကဟိုတင်ပြတဲ့အခါ focal ministry ကလည်းလက်ခံပြီးတော့ဆောင်ရွက်ပေးပါရဲ့
ဒါပေမဲ့လို့လေဒီဥပဒေကြမ်းကိုအခုလွှတ်တော်စည်းဝေးတက်တန်းအတွင်းမှာပဲအတည်ပြုနိုင်မယ်လို့မျှော်လင့်တဲ့အကြောင်းဥပရှင်ကပြောပါတယ်။လက်ရှိအချိန်မှာဒီဘဏ်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လုံထုံးလုံကြီးဆိုင်ရာမေးမြန်းမှုအတွက်မြန်မာနိုင်ငံဘ ഹു ဘဏ်ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ချက်ချင်းတုံ့ပြန်ဖြေကြားမဲ့သူမရှိပါဘူး။ FATF အနေနဲ့မြန်မာနိုင်ငံကိုငွေကြေးအရအနည်းရှိတဲ့စောင့်ကြည့်နိုင်ငံစည်းနဲ့ထည့်သွင်းထားတာဟာအခုဆိုလို့ရှိရင်၃နှစ်ဆက်တိုက်ရှိပြီလို့လည်းသိရပါတယ်။စီပေါ်ရေးဆောင်မရှင်ခင်မောင်ညူဘောဂဗီရာကတော့ငွေကြေးခွာချမှုတိုက်ဖျက်ရေးမှာနိုင်ငံတကာရဲ့အသိအမှတ်ပြုမှုရဖို့တော့မြန်မာနိုင်ငံဘက်မှလိုအပ်နေတယ်လို့သူကမြင်ပါတယ်။ဒါပေမဲ့လည်းဒီလိုလုပ်ငန်းတွေဟာကြီးကြီးမားမားအခြေအနေတော့ပြည်တွင်းမှာရိုက်ခတ်တာမမြင်ရဘူးလို့ပြောပါတယ်။
ခုကရေးကြီးတာကတော့နိုင်ငံတကာရဲ့အသိအမှတ်ပြုမှုဒီငွေကြေးခွာချမှုနဲ့ပတ်သက်လို့မြန်မာနိုင်ငံဥပဒေတွေ၊ညီဥပဒေတွေထုတ်ပြန်ဘလို့ရေးယူဆောင်ရွက်လဲဆိုတာပို့ပြီးတော့ရေးကြီးတယ်လို့ထင်ပါတယ်။အဲပြည်တွင်းမှာတော့ခွာချတော့ကြီးမားတဲ့ငွေမဲပေါ့နော်ငွေမဲလုပ်ငန်းအစ်မမသာသာအမြင်မိပါဘူးဒါခက်တာကတော့ငွေမိုးလည်းသိတော့မလွယ်ဘူးပေါ့လေအဲ့တော့မူရင်းစေဘွားနေဆက်တိတာမှာမူရင်းစေဘွားနည်းနည်းပါးပါးရှိတယ်အဲဒါလောက်ပဲမြင်နေတော့အကျန်းဖက်မှုကလည်းမြန်မာနိုင်ငံထဲမှာကအကျန်းဖက်မှုရဲ့လို့ဟိုကြီးကြီးမားမားလုပ်ငန်းတွေပေါ့နော်အဲ့ဒါလည်းမရှိတဲ့ခါကျတော့အကျန်းဖက်မှုကိုထောက်ပံ့တဲ့အခြေအနေမျိုးလည်းကြီးကြီးမားမားမရှိဘူးလို့နားလည်ပါတယ
်ဟုတ်ကဲ့သူတို့ကလည်းအဓိကထောက်ပြတဲ့ချက်ကအဲ့ဒါပါပဲအဓိကတော့ဒီလုပ်ငန်းတွေမဖြစ်အောင်လို့လုပ်နိုင်တဲ့စနစ်ပေါ့နော်အခြေအနေမရှိဘူးလို့ပြောပါတယ်အခုတော့လွတ်တော်ထဲမှာဆွေးနွေးနေတာတော့ရှိပါတယ်ဥပဒေတရားထွက်လာဖို့ပေါ့အဲ့တော့တကယ်တမ်းဒီလိုဒီငွေကြေးခွာချမှုတွေခုနပြဿနာမျိုးတွေဟန်တားနိုင်ဖို့ဆိုရင်ဒီလွတ်တော်ထဲကဥပဒေပြင်ပေါ့နော်တခြားဘာတွေများလိုအပ်ဖို့ရှိသေးလဲ
ဟုတ်ဒီဥပဒေပါဝင်ပေါ့လေအများကြီးကတော့မြန်မာနိုင်ငံကိုဝေဖန်မိဝေဖန်တာရှိပြီးဖြစ်တတ်တာကတော့လက်တွေ့ကောင်းတဲ့ပေါ်မှာအားနေတယ်ပေါ့နော်လက်တွေ့ကောင်းတဲ့ပေါ်ရမှာအဲဆိုရပါဆိုဝန်တန်းအပြင်တော့တခါလက်တွေ့မှာလာ enforcement ပေါ့လက်တွေ့ဖြစ်ပြီးစီးဆောင်ရနေတဲ့ကမှာအားနေတယ်ဆိုတာလေအဲဆွေးနွေးကြပါလေအဲ့တော့အခုဒီဥပဒေနဲ့အတူလက်တွေ့ဖြစ်ပြီးစီးဆောင်ရနိုင်မယ်နည်းလမ်းနေပေါ့လေဟိုငွေလွှဲပြောင်းနေဆိုရင်လက်ချေရခံနိုင်မယ်အခြေအနေမျိုးတွေနည်းပညာတွေဝန်တန်းတွေဝန်တန်းတွေရဲ့စွမ်းအင်မြင်မှမှုတွေဒါတွေပါတပါးလေးလိုအပ်တယ်လို့ယူဆပါလေ
FATF ရဲ့အစီအကနာထဲမှာတော့မြန်မာနိုင်ငံမှာငွေကြေးခွာချမှုနဲ့အကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေတိုက်ဖျက်ရေးအတွက်စူးစမ်းဆောင်ရွက်မှုတွေရှိတာကိုတော့အသိအမှတ်ပြုထားပါတယ်။ဒါပေမဲ့လက်တွေ့အကောင့်ထဲဖော်မှုပိုင်းမှာလုံလောက်တဲ့တိုးတက်မှုတွေဖြစ်မလာခဲ့ဘူးလို့ထောက်ပြပါရတယ်။အထူးသဖြင့်တော့ဒီအကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေကိုဥပဒေအရကန့်တွယ်ပစ်ပြီးဖို့ငွေကြေးစနစ်ဆိုင်ရာစောင့်ကြည့်အရေးယူမှုတွေလုပ်ဖို့နဲ့ပွင့်လင်းမြင်သာတဲ့ငွေကြေးစည်းစိမ်မှုတွေရှိဖို့ဆိုတဲ့ချက်တွေလိုအပ်တယ်ဆိုတာကိုထောက်ပြထားတာတွေ့ရပါရခင်ဗျာ။